မြန်မာစစ်ကောင်စီအစိုးရကမေလ24ရက်တနင်္လာနေ့ကအမေရိကန်သတင်းတောက်ဒန်နီဖန်စတာကိုဖမ်းဆီးလိုက်ပါတယ်။ဒန်နီဖန်စတာရဲ့မိသားစုဝင်တွေကသူ့ပြန်လည်လွတ်မြောက်ရေးလှုပ်ရှားမှုကြောင့် VOA သတင်းတောက်အီရှာဆာရန်ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးစူးစီးပြောပြပေးပါမယ်။ကျွန်မခွာညိုပါရှင်။မီချီဂန်ပြည်နယ်ဒက်ထရိုက်မြို့သားဖြစ်တဲ့ဖန်စတာဟာ Frontier မြန်မာပြည်တွင်းသတင်းဌာနမှအလုပ်လုပ်နေခဲ့တာနှစ်နှစ်ရှိပါပြီ။ပြီးခဲ့တဲ့တနင်္လာနေ့မနေ့ကမှသူဖမ်းခံရတယ်ဆိုတာသိရကြောင်းအကူဖြစ်တဲ့ Brian Fenster ကပြောပါတယ်။စစ်တပ်ကစန့်ကျင်ကန့်ကွက်သူတွေကိုအကြမ်းဖက်နှိမ်နှင်းနေချိန်မှာဖန်စတာကအမေရိကန်မှာရှိတဲ့သူ့မိသားစုနဲ့အဆက်အသွယ်မပြတ်ခဲ့ပါဘူး။သူကတစဉ်မြန်မာပြည်အခြေအနေတွေကိုသိခွင့်ရခဲ့တယ်လို့အကိုဖြစ်တဲ့ Brian Fenster က VOA ကိုပြောပါတယ်
။ This isn't a secret that the military would literally hunt people down.
စစ်တပ်ကလူတွေကိုရှာဖွေဖမ်းဆီးမယ်။အင်ဒီရဲအထိဝင်ပြီးတော့အာဓမခေါ်သွားမယ်ဆိုတာကတော့လျှို့ဝှက်ချက်မဟုတ်ပါဘူး။ဒါကြောင့်မလို့သတင်းတောက်တွေအများပြားဟာလုံခြုံတဲ့နေရာတွေမှာရှောင်တိန်နေကြရပါတယ်။သူတို့မိသားစုတွေကလည်းသူတို့အိမ်မှာနေနေနဲ့မလုံခြုံကြပါဘူး။အဲဒီကမြန်မာပြည်သူအားလုံးကိုလည်းကျွန်တော်တို့ကိုချင်းစာနေကြပါတယ်။
ဖန်စတာဟာစစ်အစိုးရကဖမ်းခံထားရတဲ့သတင်းတောက်80ကျော်တည်းကတယောက်ဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါတယ
် The arrests of journalists and the violence used by the military on anyone
သတင်းတောက်တွေကိုဖမ်းဆီးနေတာသတင်းပို့ဖို့သတင်းမှတ်တမ်းယူဖို့ကြိုးစားကြတဲ့ဘယ်သူကိုမှမဆိုစစ်တပ်ကအကြမ်းဖက်မှုတွေလုပ်ခဲ့တာဟာမြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်သာမန်တဲ့လွန်ကဲတဲ့တိုက်ခိုက်မှုတွေပဲဖြစ်ပါတယ
်။ဒန်နီဖန်စတာဖမ်းခံရတဲ့ပုံမှာအလွန်တရာစိတ်ပူပင်ရပြီးသူ့ကိုလွှတ်ပေးပြီးတော့ဘေးကင်းလုံခြုံစွာနေအိမ်ပြန်ခွင့်ပေးဖို့ကိုအမေရိကန်နိုင်ငံသားရေးပြောခွင့်ဌာနပြောခွင့်ရသူကတောင်းဆိုတဲ့အကြောင်း CNN သတင်းမှာလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာနှစ်ကြိမ်အဖမ်းခံခဲ့ရပြီးမှပြန်ပို့ခံခဲ့ရတဲ့ဂျပန်သတင်းတောက်ကလည်းဂျပန်အစိုးရအနေနဲ့ရောနိုင်ငံတကာအတိုင်းဝိုင်းကပါမြန်မာစစ်တပ်ရဲ့လုပ်ရက်တွေပေါ်ထိထိရောက်ရောက်အရေးယူတုံ့ပြန်ပေးကြဖို့တောင်းဆိုထားပါတယ်
။ဟုတ်ですね。မြန်မာの方から
မြန်မာပြည်မှာဖြစ်နေတဲ့အကြောင်းအရာမျိုးစုံကိုကဘာကြီးတိအောင်ပြောပြပါလို့ကျွန်တော်ကိုပြောလာကြတဲ့မြန်မာလူမျိုးတွေအများကြီးရှိပါတယ်ဂျပန်နိုင်ငံသားတွေကိုရောကဘာကဘာတိအောင်မြန်မာပြည်အကြောင်းတွေသတင်းပေးပို့ကြမှာလေလို့သူကပြောသွားတာပါသတင်းတောက်တွေနဲ့ကဘာတလွားကသူတို့ကိုချစ်ခင်ကြသူတွေဟာမြန်မာနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်ဖိနှိပ်ချုပ်ချယ်ခံနေရတဲ့အပေါ်မိမောင်းထုတ်ပြခဲ့ကြတာပ
ါ He cares deeply about people about truthabout the press
သူကလူတွေကိုအမှန်တရားကိုနောက်ပြီးတော့သတင်းလွတ်လပ်ခွင့်ကိုသိပ်ပြီးတော့အလေးနဲ့ထားပါတယ်ဒီလိုသဘောထားကြောင့်လဲမြန်မာနိုင်ငံထဲမှာသူဒီအလုပ်ကိုလုပ်ဖြစ်နေတယ်ဆိုတာသိကိုရှင်းပါတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးခဲ့ကလူပေါင်း4000ကျော်ဖမ်းဆီးခံခဲ့ရပြီး800ကျော်တပ်ဖြတ်ခံခဲ့ရပြီးဖြစ်တဲ့အကြောင်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်သတင်းမီဒီယာတွေလည်းပဲတိုက်ခိုက်မှုခံနေရသလိုသတင်းတောက်တွေကိုဖန်ဆီးနေတာတွေကြောင့်လည်းမြန်မာပြည်တွင်းမှာဘာတွေဖြစ်နေကြပြီလဲဆိုတာကိုသိရဖို့ပို့ပို့ပြီးတော့ခက်ခဲလာပါတယ်။ညီဖြစ်သူကိုပြန်လွှတ်ပေးဖို့နဲ့သတင်းသမားတွေဆိုတာရာဇဝတ်မှုကျူးလွန်သူတွေမဟုတ်ဘူးလို့ Brian Fenster က VOA ကိုပြောပါတယ
်။ First and foremost, we want my brother home immediately.safe
ပထမဆုံးပြောချင်တာကကျွန်တော်ညီကိုချက်ချင်းဘေးမသိရမခအိမ်ပြန်ပို့ပြီးဖို့ပါဒါပေမဲ့လည်းသူလူဖို့တဲ့ဒီထက်ပိုပြီးတော့ကြီးကျယ်တဲ့ကိစ္စတွေဖြစ်နေတာပါအဲ့ဒီအဖြစ်အပျက်ထဲမှာသူကစိတ်တည်တာဖြစ်ပဲရှိနေတာပါသတင်းမီဒီယာလုပ်ငန်းဟာရာဇဝတ်မှုမဟုတ်ပါဘူးသူတို့ဟာကဘာကြီးအတွက်ကျွန်တော်တို့လူပြည်သူတွေရဲ့နားတွေမျက်လုံးတွေပါဒီလိုလုပ်တာဟာနေရာအနှံ့ကဒီမိုကရေစီကိုချိမ့်ချောက်မှုတရားလည်းဖြစ်တယ်ဆိုတာသိကြပါတယ်
သတင်းတောက်ဖန်စတာရဲ့ဇာတိမီချီဂန်ပြည်နယ်အောက်လွတ်တော်အမတ်အန်ဒီလီဗင်ကလည်းသူ့မိသားစုနဲ့ရောအမေရိကန်နိုင်ငံသားရေးဌာနနဲ့ပါဆက်သွယ်နေပြီးသူပြန်လွတ်လာဖို့အတွက်စောင့်ကြည့်နေပါတယ
် This is aboutfreeing an American citizen who has been unjustly detained and
မတရားဖမ်းခံနေရတဲ့အမေရိကန်နိုင်ငံသားသူလွတ်မြောက်လာဖို့ကိစ္စပါကျွန်တော်တို့အားလုံးဥတီချက်တစ်ခုတည်းကိုသွားနေတာပါ
AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စီရင်အရစစ်တပ်အာဏာသိမ်းပြီးကတည်းကသတင်းသမား88ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးအဲ့ဒီထဲကတဝက်ကျော်ဟာဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်တယ်လို့သိရပါတယ်။အဲ့ဒီထဲမှာအမေရိကန်နိုင်ငံသားတွေဖြစ်တဲ့ဒန်နီဖန်စတာနဲ့ကမာရွတ်မီဒီယာအက်ဒီတာချုပ်ကိုနေတန်မောင်တို့လည်းပါဝင်ပါတယ်ရှင်။